ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်စတာအိုခရိုင်ထဲမှာမလေးရှားကိုတွားဖို့စောင့်ဆိုင်နေတဲ့မြန်မာနိုင်ငံသား14ဦးကိုဖမ်းမိပြီးတဲ့နောက်6ဦးမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိရတဲ့အတွက်ဖမ်းဆီးခံရသူတွေနဲ့ထိစပ်တဲ့ရဲနဲ့လူဝင်မှုကြီးကြပ်ရေးဝန်ထမ်းတွေမြို့နယ်အာဏာပိုင်တွေအယောက်40လောက်ကိုစောင့်ကြည့်ရေးစင်တာကိုပို့ထားပါတယ်ဒီသတင်းကိုကျွန်မမအေးမှာကပြောပြပေးမှာပါထိုင်းမလေးနယ်စပ်စတာအိုခရိုင်ထဲမှာမလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသားအုပ်စုနှစ်စုကိုဒီရက်ပိုင်းမှာပဲဖမ်းဆီးပြီးတဲ့နောက်ကိုဗစ်ကပ်ရောဂါပိုးစစ်ဆေးရမှာ6ဦးကရောဂါပိုးတွေ့ရှိခဲ့တာကြောင့်မြို့နယ်ဆေးရုံကိုပို့ပြီးကူးသမှုပေးနေပါတယ်ဖမ်းဆီးမှုတွေမှာပါဝင်တဲ့ရဲဝန်ထမ်းတွေအပါအဝင်မြို့နယ်အာဏာပိုင်တွေထဲကလူ40ဟာအခုအခါမှာတော့စောင့်ကြည့်ရေးစင်တာမှာ14ရက်ထားပြီးစစ်ဆေးမှုတွေဆက်လုပ်သွားမှာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။အဲ့ဒါကပါမဒီကျွန်တော်တို့14ရောက်ကိုအုပ်စုနှောက်စုဖွဲ့ပြီးတော့ဖမ်းမိတယ်။ပြီးပြီးတော့မှသူတို့ကိုကုနာပြတဲ့ကိုဗစ်ဟိုဟာဖြစ်တာပေါ့။ဖြစ်ပြီးအချိန်မှမှအခြေကထလာတာအဲ့ဒီမှာ6ရောက်ကသွားပြီးတော့ယောဂပို့တွေ့။အတူတူကြောင့်မို့သူတို့ဆေးရုံမှာအမှရှိတဲ့အဲညနေဆေးရုံမှာသူတို့ခေါ်ပြီးတော့ကုထားတယ်။အော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သူတို့လာပြီးတော့ဖမ်းပြီးတဲ့အာဏာပိုင်ကြီးပေါ့နော်။လာဝါကာရဲတို့ဟိုမြို့နယ်အုပ်ချုပ်ရေးဆိုင်ရာကဝန်ထမ်းတွေပေါ့အဲ့ဒီဖမ်းဆီးမှုမှာပါဝင်တဲ့လူတွေမှာခုနပြောတဲ့ထိစပ်မှုရှိတဲ့အတွက်ကြောင့်မလို့သူတို့ကွာရန်တင်းဝင်ရတာပေါ့အဲ့ဒါကသူတို့အယောက်အလုံးပေါင်း40ဒီကကြတော့သူတို့နဲ့ထိစပ်ခဲ့တဲ့ဟိုဟာပေါ့အစိုးရဝန်ထမ်းတွေအကုန်လုံးကလည်းသူကိုဗစ်ဖြစ်တာတို့အခုလိုမျိုးတကဟိုကလေးရဲ့ဆောင်ကြီးတာတို့လောက်တာပေါ့
အခုခါမှာတော့စုံကလာပြည်နယ်ပါဝင်ပြည်နယ်သုံးခုကိုတော့ကန့်တတ်ထားမှုတွေဖြေလျှော့ပေးတာတွေမလုပ်ပဲအရေးပေါ်အခြေအနေဖြစ်ဆက်လက်ကျင့်သုံးသွားမယ်ဆိုပြီးထိုင်းအစိုးရကဒီရက်ပိုင်းမှာပဲထုတ်ပြန်သွားပါတယ
်ဒီအရေးပေါ်အခြေအနေဆက်လက်ပြီးတော့ဟိုပေါ့ကျင့်သုံးမယ်ဆိုတဲ့ဟာကိုအဲ့ဒီဒီထုတ်ပြန်တယ်နိဟုတ်ပါကျွန်တော်တို့ပြည်နယ်အနေနဲ့ကတော့အဲ့ဒီသုံးပြည်နယ်ပေါ့လေသုံးပြည်နယ်ဆိုတာအဲ့ဒီနဂါဒီဝနဲ့သုံးခလာနဲ့ဖတ်ထမီနဲ့ဟုတ်ကဲ့
တစက်ထဲမှာပဲထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်စတောင်ခရိုင်ထဲကလဝကအချုပ်စခန်းမှာ6နောက်ခံရတဲ့မြန်မာနိုင်ငံသားတရာကျော်ထဲမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကိုလည်းစစ်ဆေးတွေ့ရှိရတဲ့အတွက်အချုပ်ထောင်အရာရှိ20ကျော်ကိုပါပိုးစစ်ဆေးနေတယ်လို့ဆိုပါရယ်ကူးစက်မှုတွေအများစုဟာမြန်မာနိုင်ငံကနေလာကြတဲ့ရိုဟင်ဂျာလူမျိုးတွေလို့လည်းထိုင်းသတင်းတွေမှာဖော်ပြနေကြပါရယ်အခုလိုမျိုးအစုလိုက်ပြုံလိုက်ပိုးကူးဆက်ပြန့်ပွားနေတာနဲ့ပတ်သက်လို့ဆုံခလာပြည်နယ်အမှတ်6ဒေသလဝကရဲ့ထုတ်ပြန်ချက်အရလဝကအချုပ်စခန်းမှာကိုဗစ်ကိုကူးဆက်ပြန့်ပွားနေတာဟုတ်မှန်ကြောင်းနဲ့အကျဉ်းသားတွေအားလုံးကိုပိုးစစ်ဆေးရမှာ29ဦးကိုစတင်တွေ့ရတဲ့အတွက်ပြည်နယ်တွင်းကဆေးရုံကိုပို့ဆောင်ကုသမှုတွေပြုလုပ်နေတယ်လို့လည်းဖော်ပြထားပါတယ်။အချုပ်စခန်းထဲမှာသာကူးဆက်ပြန့်ပွားနေရတာဖြစ်ပြီးကပ်ရောဂါကာကွယ်ရေးလုပ်ငန်းတွေအရေးတကြီးလှုပ်ဆောင်နေကြောင်းအနည်းဆုံးလူတွေရက်ွက်တွေကိုကူးဆက်မှုတွေရှိလာမှာမဟုတ်တဲ့အကြောင်းနဲ့ပြည်သူတွေအနေနဲ့စိုးရိမ်ထိတ်လန့်မှုမဖြစ်ဖို့အတွက်လည်းနှိုးဆော်ထားပါတယ်။ထိုင်းအစိုးရကတော့ကိုဗစ်အတည်ပြုလူနာတသန်း 4,900 ကျော်ရှိကြောင်းစက်တင်ဘာလ19ရက်နေ့တနေ့တည်းကူးဆက်သူ13,500ကျော်ရှိတဲ့အကြောင်းတိတ်ဆုံးသူစုစုပေါင်းကတော့15,000ကျော်ရှိတဲ့အကြောင်းအတည်ပြုထုတ်ပြန်ထားပါဗျ။ကူးစက်မှုတွေရောကြလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေပြန်ဆနိုင်ဖို့နဲ့နိုင်ငံသားခရီးသွားတွေကိုဖိတ်ခေါ်နိုင်ဖို့အတွက်ကန့်တက်ပိတ်ဆို့ထားတဲ့ပြည်내တချို့ကိုလည်းဖြေလျှော့မှုတွေလုပ်လာပါဗျ။ဒါပေမဲ့ကူးစက်မှုတွေကတော့နေ့စဉ်တောင်းချီရှိနေဆဲဖြစ်ပါရဲ့ရှင်။